Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်ဖေရီမြန်မာပိုင်းအစီအစဉ်2015ခုနှစ်စက်တင်ဘာလ12ရက်နေ့စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလပိုင်ပါဒီညနေခင်းအတွက်တာဝန်ယူတင်ဆက်သွားမှာပါရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူတင်ဆက်ပေးသွားမှာပါ။ဒီလူတရခုနှစ်ယောက်ထက်မနည်းတည်ဆုံပြီး230ကျော်ဒဏ်ရာရခဲ့တဲ့ Saudi Arabia နိုင်ငံကဝန်ကြီးချုပ်ဂရင်းကြီးပြူလဲကြခဲ့တာနဲ့ပတ်သက်လို့ဒီ Saudi Arabia တွေကစတင်စုံစမ်းမှုတွေပြုလုပ်နေပါတယ်။နောက်အိန္ဒိယလေပိုင်းမှာရှိတဲ့ Lucy Gaya စားတောက်ဆိုင်တဆိုင်မှာမိဖို့ကြောင့်သုံးကက်ဆိုးပေါက်ခွဲတာကြောင့်လူ80ကျော်တည်ဆုံခဲ့ပါတယ်။ဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်နယ်လဖိုင်ရေ
။ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့နိုဝင်ဘာလရေကောက်ပွဲမှာအာဏာလွဲပေးဖို့ပြက်ကွက်မှုမရှိအောင်ဆောင်ရွက်ဖို့အတွက် American အစိုးရမှအစီအစဉ်ရှိကြောင်းဒူလက်ထောက်နိုင်ငံသားရေးဝန်ကြီး Daniel Russell ကပြောပါတယ်
။ We have a plan. And we're executing that plan. And that plan doesn't start the day after the election.
အပြည့်အစုံနောက်ပိုင်းမှာနားဆင်ရမှာပါဒီနောက်ပိုင်းမှာတော့ကချင်ပါတီတွေရဲ့သဘောထားအမြင်တွေကြားအပြင်မိုးရွာသည်ဝတ်တန်ရုပ်ရှင်ပွဲတော့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုလိုစိတ်ဝင်စားစရာသတင်းဆောင်ပါတွေမတိုင်ခင်မှာတော့အခုရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့ကိုတောင်းညွန့်ဦးတို့ကကြေညာပေးကြမှာပါရှင
်လူ108ယောက်ထက်မနည်းသေဆုံးပြီး230ကျော်ဒဏ်ရာရခဲ့တဲ့ Saudi Arabia နိုင်ငံမက္ကာကအကြီးဆုံးဗလီကြီးအပေါ်ကိုဝန်ကြီးချုပ်ဂရင်းကြီးဘာကြောင့်ပြိုလဲချခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ Saudi Arabia နေရာစစဉ်စုံစမ်းစစ်ဆေးနေပြီဖြစ်ပါတယ်။တောက်ကြနေဝိပုစုတောင်းပွဲအတွက်စူယုံကြခြင်းမှာဒီဝန်ကြီးချုပ်လက်တံဟာဗလီအမိုးကိုပေါက်ပြီးတော့လဲချခဲ့တာပါ။အစ္စလမ်ရဲ့အထွတ်မြတ်ထားရဒီနေရာမှာနှစ်ဆင်ချင်းပါတဲ့ Hajj ဖျားဖူးရာဒီမကြောက်မီရပိုင်းအလိုမှာအခုလိုဖြစ်ပွားခဲ့တာပါ။ပြုလဲကြတဲ့ဝန်ကြီးဆက်အကျိုးအပဲ့အပိုင်းစတွေသွေးစုံနေတဲ့ဖျားဖူးသူတွေရဲ့ဝေယုံတွေကိုအွန်လိုင်းလူမှုကွန်ရက်ကပုံနေမှာတွေ့ရပါတယ်။ဒီဗလီရေမြင်ကိုချက်ထွင်ဖို့အတွက်ဆောက်လုပ်ရေးလုပ်ငန်းတွေလုပ်ကိုင်နေတာဖြစ်ပါတယ်။မိုးတင်းတင်းမဲမဲရွာနေတဲ့အောက်မှာလေတိုက်အားလဲပြင်းထန်တာကြောင့်အဓိကပင်မဝန်ကြီးဆက်ဟာဟန်ချက်မထိန်နိုင်တော့ပဲပြုလဲကြတာဖြစ်နိုင်တယ်လို့ဗလီရဲ့အသံဖန်းအင်ဂျင်နီယာတဦးဖြစ်တဲ့မိုဟာမက်တဟာက VOE ကိုပြောပါတယ်။ Green ပြုလဲကြချိန်မှာဖျားဖူးဝိပုစုတောင်းသူတွေဟာအမရာလိုခေါ်တဲ့စူတောင်းပွဲတရက်ကိုကျင်းပနေတာဖြစ်ပြီးသူတို့ဟာဗလီရဲ့အလေတက်တက်ကအစ္စလမ်တွေရဲ့အထွတ်အမြတ်ထားရနေရာကိုစဝိုင်းပုံတရံဝိုင်းပတ်နေကြတယ်လို့တဟာကပြောပါရယ်အခုလိုလူတွေတည်ဆုံးခဲ့တာနဲ့ပတ်သက်လို့ sorry အာနာပိုင်းတွေကိုကမ္ဘာကောင်းဆောင်တွေတော်တော်များများကဝန်ထမ်းအကြောင်းပြောကြားခဲ့ကြပါရယ်ခင်ဗျာ
ဥရောပသမဂ္ဂနိုင်ငံတွေတဲ့ကိုဒုက္ခသည်တွေအစုအပြုံလိုက်ဝင်ရောက်နေတဲ့ကိစ္စဟန်တာရီစီးရီးယားအင်းကြီးနိုင်ငံတွေရဲ့ဆောင်ရွက်မှုအပေါ်မှာဥရောပအနေနဲ့ကြီးမားတဲ့အကူအညီပေးရေးအစီအမံတက်ကိုဆောင်ဖို့ဆိုပြီးတော့ဟန်ဂရီဝန်ကြီးချုပ် Viktor Orbán ကတိုက်တွန်းလိုက်ပါတယ်။ဟန်ဂရီနိုင်ငံကတဆင့် EU တဲ့ကိုဒုက္ခသည်တွေနောက်ထပ်ဝင်ရောက်ခွင့်မပေးနိုင်ဘူးဆိုတာကိုအခြေခံပြီးတော့ဂျာမနီနိုင်ငံဘတ်သတင်းစာကိုဝန်ကြီးချုပ် Orbán ကတောက်ကြနေတော့ပြောသွားတာဖြစ်ပါတယ်။အနောက်နိုင်ငံတွေကိုတွားရောက်ဖို့မျှော်လင့်ချက်နဲ့ဒုက္ခသည်အတော်များများဟာအခုဟန်ဂရီနိုင်ငံထဲမှာလည်းရောက်ရှိနေကြတာဖြစ်ပါတယ်။စီးရီးယားဒုက္ခသည်တွေအနေနဲ့စီးရီးယားအင်းကြီးချင်းနိုင်ငံတွေကဒုက္ခသည်စခန်းတွေမှာလုံလုံခြုံခြုံနေဖို့နေရာရှိထားပြီးဖြစ်တယ်လို့ဟန်ဂရီဝန်ကြီးချုပ်ကပြောပါတယ်။ဥရောပတိုင်းပြည်တွေဘက်ကတွားရောက်ဖို့သူတို့ကြိုးစားတာဟာလုံခြုံဘေးကင်းဖို့ထက်နေထိုင်မှုဘဝပိုပြီးတော့ကောင်းမွန်တဲ့နေရာကိုရှာဖွေတွားရောက်တာဖြစ်တယ်လို့သူကဆိုပါတယ်။စီးရီးယားအင်းကြီးချင်းတွေဖြစ်ကြတဲ့ဒီတူရကီ၊လေဘနွန်နဲ့ဂျော်ဒန်နိုင်ငံတွေကိုပေးဖို့အတွက်အကူအညီဒေါ်လာ 3.4 ဘီလီယံထည့်ဝင်ဖို့အတွက်EU မှာပါတဲ့တိုင်းပြည်တိုင်းဟာ EU ဘဏ္ဍာငွေအတွက်နောက်ထပ်1ရာခိုင်နှုန်းစီထည့်ဝင်သွားကြဖို့သူကတိုက်တွန်းပါတယ်။ EU နေဆက်တွေကိုဖွင့်ထားမယ်ဆိုရင်တော့ဒုက္ခသည်တွေကို EU နိုင်ငံတွေကဒုက္ခသည်တွေကိုတနိုင်ငံကိုဘလောက်လက်ခံမလဲဆိုတာခွဲဝေတတ်မှတ်မှုဆိုတဲ့ကိစ္စဟာလည်းအဓိပ္ပာယ်မရှိဘူးလို့သူကပြောပါတယ်။ဒုက္ခသည်တွေကိုဘလောက်ကိုနေရာချထားမလဲဆိုတာကိုသိရှိဖို့မလွယ်ကူတာကြောင့်လို့ဆိုပါတယ်။နေဆက်တွေဖွင့်ထားသမျှတော့ဒုက္ခသည်တွေနောက်ထပ်ဝင်ရောက်မှုရှိနေအောင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်။တောက်ကြနေတုန်းကဒီချက်တိုင်းငံ break မှာလုပ်တဲ့အစည်းအဝေးအတွက်မှာဒီကလန်အစုပြုချက်ကို Czech သမ္မတနိုင်ငံ Poland Hungary နဲ့ Slovakia နိုင်ငံကနိုင်ငံရေးဝန်ကြီးတွေကညှင်းဆုပ်ခဲ့ပါတယ်။ဒုက္ခသည်တွေခွဲဝေလက်ခံရေးအစုကို EU ကချမ်းသာတဲ့နိုင်ငံတွေဖြစ်ကြတဲ့ဒီ Germany နဲ့ Luxembourg တို့ကတင်ပြခဲ့တာဖြစ်ပြီးတော့ဒါကိုကုလသမဂ္ဂဘက်ကလည်းထောက်ခံထားပါတယ်။ EU အဖွဲ့ဝင်28နိုင်ငံကြားဒုက္ခသည်36,000ကိုခွဲဝေလက်ခံဖို့ဆိုတဲ့အစီအစဉ်ဖြစ်ပါတယ်။ဒါဟာ EU အတွက်တော့ဒုတိယကမ္ဘာစစ်နောက်ပိုင်းမှာအကြီးမားဆုံးဒုက္ခသည်ဆိုင်ရာကြက်တဲဖြစ်ပြီးတော့ဒါကတော့တစစီးတဲ့ကင်တွေဖြစ်ရှင်းကြဖို့ဆိုပြီးဂျမန်နိုင်ငံကြီးဝန်ကြီး Frank Walter Steinmeier ကတိုက်တွန်းထခဲ့တာပါဥရောပတွေကိုနောက်ထပ်ရောက်လာမဲ့ဒုက္ခသည်တွေကိုကင်တွေဖို့အတွက်မျှတတဲ့ခွဲဝေအစီအမံတရားထားဖို့ကိုလည်းဂျာမနီနိုင်ငံကတိုက်တွန်းနေပါတယ်ခင်ဗျာ
ဆီးရီးယားဆိုရကိုရုရှားကဆေးအကူအညီတွေတိုးပေးလိုက်တာဟာအမေရိကန်ပါဝင်သူဦးဆောင်နေတဲ့မဟာမိတ်တွေရဲ့ဆီးရီးယားနိုင်ငံတွင်ပဋိပက္ခတွေကိုနိုင်ငံရေးအရာအဖြေရှာဖို့ကြိုးပမ်းနေတာတွေကိုတားဆီးပစ်လိုက်နိုင်တယ်လို့အမေရိကန်သမ္မတဘရိုက်အိုဘားမားကပြောဆိုလိုက်ပါတယ်။ဆီးရီးယားသမ္မတဘရှားအဲအာဆက်ဆိုရကိုဆေးအကူအညီတွေတိုးမြှင့်ပေးသွားမယ်။ရုရှားရဲ့မဟာဗျူဟာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့တုံ့ပြန်ဆောင်ရွက်သွားမှာလို့လည်းတောက်ကြနေမှာသမ္မတကပြောပါတယ်။ရုရှားနိုင်ငံအနေနဲ့နိုင်ငံပေါင်း60ပါဝင်တဲ့မဟာမိတ်အဖွဲ့နဲ့လက်တွဲဆောင်ရွက်သွားမယ်ဆိုရင်ဗရှား AR ဆက်အစိုးရစီကနေဘာသာရေးအရာအလေးလက်သဘောထားရှိတဲ့မဟာမိတ်အဖွဲ့ကိုအာဏာအလွှဲပြောင်းလုပ်ဖို့နဲ့လက်နက်ကင်တပ်ဖွဲ့တွေအားလုံးကိုစုစည်းပြီးနိုင်ငံတွင်းတည်ငြိမ်မှုရရှိအောင်လုပ်ဖို့ဆိုတဲ့ဖြစ်နိုင်ခြေအနေအထားတစ်ခုလည်းရှိပြီးဒါဟာလည်းသူတို့ရည်မှန်းချက်ဖြစ်တယ်လို့သမ္မတ Obama ကပြောပါတယ်။ဒါပေမဲ့လည်းအချိန်တော်ကြာဆွေးနွေးယူရမယ်ဆိုတာကိုသူကပြောပါတယ်။ရုရှားဟာရေတပ်သား200လောက်နဲ့တပ်ဖွဲ့ဝင်1500လောက်နေနိုင်မဲ့ရွက်ပြင်တဲတွေကိုဆီးရီးယားကိုပို့ဆောင်ခဲ့တယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်အရာရှိတွေက VOA ကိုပြောပါရယ်။ဒါ့အပြင်ကာကွယ်ရေးအတွက်အသုံးပြုလေ့ရှိတဲ့ဟာဝီဇာအမြောက်တွေတာရိုပစ်ပဲ့ထိန်ဒုံးကြီးတွေနဲ့စစ်သုံးယာဉ်တွေကိုလည်းပို့ဆောင်ခဲ့တယ်လို့လည်းသူတို့ကပြောဆိုပါရယ်ခင်ဗျာ။
အီရန်နျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်ဟာအီရန်နျူကလ িয়ার အစီအစဉ်ကိုရပ်တန့်စေမှာမဟုတ်ဘဲနဲ့လာမယ့်နှစ်တွေအတွင်းမှာအမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကိုအန္တရာယ်ဖြစ်စေမယ့်ကိစ္စရပ်တာဖြစ်တယ်လို့အမေရိကန်အောက်လွှတ်တော်ရဲ့အမိမြေလုံခြုံရေးကော်မတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။အီရန်နျူကလ িয়ার လက်နက်ထုတ်လုပ်နိုင်မှုတားဆီးရေးအတွက်အီရန်နဲ့နိုင်ငံတကာသဘောတူညီချက်ကိုလက်မခံပယ်ချဖို့အောက်လွှတ်တော်ထဲမှာမဲခွဲခဲ့ကြပြီးနောက်တနေ့မှာကော်မတီဥက္ကဋ္ဌဖြစ်သူမိုက်ကယ်မက်ကောကမှတ်ချက်ပြီးပြောဆိုသွားတာဖြစ်ပါတယ်။အထက်လွှတ်တော်မှာတော့ဒီကိစ္စကိုကြာလရီနေ့တုန်းကမဲခွဲရမှာအီရန်နျူကလ িয়ার သဘောတူညီချက်အပေါ်ကိုကန့်ကွက်ဖို့ Republican ဘက်ကကြိုးပမ်းတဲ့အစိုးပြုချက်ကိုဒီမိုကရက်အထက်လွှတ်တော်မှတ်တွေကထိထိရောက်ရောက်ဟန်တာနိုင်ခဲ့ကြပါတယ်။မဲခွဲတော့ဒီအီရန်သဘောတူညီချက်ကိုကန့်ကွက်တဲ့အစိုးအထက်လွှတ်တော်မှာရှုံးခဲ့တာပါ။ဒါပေမဲ့လည်းအခုအောက်လွှတ်တော်မှာတော့အီရန်ရဲ့သဘောတူညီချက်ကိုကန့်ကွက်တဲ့အစိုးမဲခွဲမှုအနိုင်ရခဲ့တာကြောင့်18လကြောင်လို့ကြိုးပမ်းခဲ့တဲ့သမ္မတ Obama အစိုးရရဲ့ဒီသဘောတူညီချက်ကိုအမေရိကန်လွှတ်တော်ဘက်ကလက်မခံဘူးဆိုတာကိုပြသလိုက်တဲ့အချက်လည်းဖြစ်ပါတယ်ခင်ဗျာ။
ဒီဝေဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။အိန္ဒိယအလယ်ပိုင်းမှာရှိတဲ့လူစီကာယာစားသောက်ဆိုင်တစ်ဆိုင်အတွင်းမိဖို့ကြောင့်သုံး gas oil ပေါက်ကွဲတာကြောင့်လူ82ဦးထဏ်မင်းသေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်။ဒီကနေ့ပေါက်ကွဲမှုကြောင့်သေဆုံးသူအရေအတွက်နောက်ထပ်တိုးလာနိုင်တယ်လို့အာဏာပိုင်တွေကပြောဆိုထားပါတယ်။မဒီယာပရာဒက်ရှ်ပြည်နယ်ကစားသောက်ဆိုင်မှာမနက်စာလာရောက်စားသုံးသူတွေနဲ့ပြည်နယ်နေချိန်မှာအခုလိုအင်အားပြင်းထန်တဲ့ပေါက်ကွဲမှုကြီးဖြစ်ပေါ်ခဲ့ပြီးအနီးအနားမှာရှိတဲ့အဆောက်အဦတွေလည်းပျက်စီးခဲ့ပါတယ်။ပထမအကြိမ်ပေါက်ကွဲမှုကြောင့်လောင်နေမိရာအနီးအနားကတခြားပေါက်ကွဲစီရတဲ့ပျက်စီးတွေကိုထပ်မံလောင်ကျွမ်းပြီးနောက်တစ်ကြိမ်ပေါက်ကွဲမှုထပ်ဖြစ်တယ်လို့တချို့သတင်းတွေမှာဖော်ပြကြပါတယ်။အခုခါမှာတော့ကေဇေးအီလူသားတွေစေတနာဝန်ထမ်းတွေဟာအပျက်စီးအောက်ကအသက်ရှင်ကျန်ရစ်နိုင်သူတွေကိုရှာဖွေနေပါတယ်။အိန္ဒိယမှာအခုလိုဂက်ဆိုးပေါက်ကွဲမှုတွေမကြာခဏဖြစ်ပွားလေရှိပါတယ်ခင်ဗျာ
စင်ကာပူနိုင်ငံရဲ့အာဏာရပါတီလူလူလှုပ်ရှားမှုပါတီ PAP ဟာအခုဒီရွေးကောက်ပွဲမှာတော့အများစုနဲ့အနိုင်ရသွားပါတယ်တောက်ကြနေမှာလုပ်ခဲ့တဲ့ပါလီမန်ရွေးကောက်ပွဲတွေမှာ PAP ပါတီအနေနဲ့အတော်လေးခက်ခဲရှင်ပြန်ရလိမ့်မယ်လို့အများစုကတွက်ဆခဲ့ပေမဲ့မထင်မှတ်လောက်အောင်လို့အများစုနေရာကိုရရှိသွားတာဖြစ်ပါတယ်နေရာပေါင်း89ခုမှာ83နေရာရခိုင်နှုန်းအဖြစ်တော့80ရခိုင်နှုန်းကို PAP ပါတီကအနိုင်ရသွားတာဖြစ်ပါတယ်ယူကောက်ပွဲရဲ့အောင်ပွဲခံမှုဖြစ်တဲ့ PP Party ရဲ့လူလူစုဝေးပွဲကိုကျင်းပရမှာတော့ဝန်ကြီးချုပ်လီရှင်လုံးကိုယ်တိုင်တက်ရောက်ပြီးတော့နောက်ပိုင်းမှာတော့ပြည်တွင်းသတင်းဌာနတွေအတွက်သူကသတင်းစာရှင်းလင်းပွဲတရားလုပ်ပါတယ်။အခုဒီယူကောက်ပွဲရလဒ်ကိုကြည့်မယ်ဆိုရင်စင်ကာပူနိုင်ငံသားတွေဟာအချိန်ကြီးကိုတည်နာလေကြပြီးတော့စင်ကာပူနိုင်ငံရဲ့ကောင်းကျိုးအတွက်သူတို့အားလုံးညီညွတ်ညွတ်နဲ့အကောင်းဆုံးစုဖွဲ့မှုလုပ်ထားနိုင်မယ်ဆိုရင်နောက်ဆုံးမှာအောင်မြင်မှုရှိလိမ့်မယ်ဆိုတာကိုပြသလိုက်တဲ့အကြောင်းဝန်ကြီးချုပ်ကပြောသွားပါတယ်။ဝန်ကြီးချုပ်လီရှင်လုံဦးဆောင်တဲ့ PAP ပါတီဟာလွန်ခဲ့တဲ့2050စင်ကာပူလွတ်လပ်ရေးပြီးခဲ့ကနိုင်ငံကိုအုပ်ချုပ်လာခဲ့တဲ့အာဏာရပါတီဖြစ်ပါတယ်။ဒါမှမဟုတ်လည်းလက်ရှိဝန်ကြီးချုပ်ရဲ့ဒီအဖေဖြစ်သူပါတီခေါင်းဆောင်လီကွမ်ယူပြီးခဲ့တဲ့မတ်လတုန်းကကွယ်လွန်သွားခဲ့ပြီးတဲ့နောက်ပိုင်းမှာတိုင်းပြည်ရဲ့စီးပွားရေးအခြေအနေနောက်တိုးများလာတဲ့လူငယ်မဲဆန္ဒရှင်တွေရဲ့အမြင်တွေကြောင့် PAP ပါတီအနေနဲ့အနိုင်ရအောင်မယ်ဆိုရင်တော့မှဒီရွေးကောက်ပွဲမှာတော့အတော်လေးခက်ခဲနဲ့ရှင်ပြန်ရလိမ့်မယ်ဆိုပြီးတော့တွက်ဆမှုတွေရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဆယ်စုနှစ်တွေအတွင်းဂျပန်နိုင်ငံမှာအဆိုးရွားဆုံးရေကြီးမှုတွေဖြစ်နေပြီးနောက်ဒိုဂျိုမြို့အပြင်ဘက်မှာရေကြီးရေရှမ်းမှုကြောင့်ပိတ်မိနေသူတွေကိုဒီကနေ့မှကယ်ဆယ်ရေးအဖွဲ့တွေကဆက်လက်ရှာဖွေနေပါတယ်။ ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအဲ့ဒီနေရာကိုဒီကနေ့သွားရောက်ပြီးမြေရှင်တက်နေတဲ့ဒီဆိုးဆိုးရွားရွားအခြေအနေတွေကိုသူမျက်မြင်တွေ့ခဲ့တယ်လို့ဒီပျက်စီးဆုံးရှုံးမှုပမာဏကိုသူအိမ်ပြန်ရောက်တဲ့အထိမြင်အောင်မိတယ်လို့ဆိုပါတယ်ရေကြီးရေရှမ်းမှုတွေအတွင်းပျောက်ဆုံးသူ16ဦးကိုအခုအခါမှာကယ်ဆယ်ရေးသမားတွေကဆက်လက်ရှာဖွေနေပြီးဂျိုဆိုမျိုးကန်တချို့ကတော့သူတို့အိမ်တွေကိုစေကျော်တန့်ဆင်နေကြပါတယ်။ဒီရေကြီးမှုအတွင်းလူ3ဦးသေဆုံးပြီး2ဒါဇင်ကျော်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အခုအခါမှာရေဖုံးလွှမ်းနေတဲ့ကားလမ်းတွေအသုံးပြုမှုကိုတော့ပိတ်ပင်ထားဆဲဖြစ်ပါတယ်ခင်ဗျာ။
စနေနေ့ညနေပိုင်းထိတ်တန့်ရောက်တဲ့တွေကိုကိုအောင်နဲ့ကိုတောင်းညွန့်ဦးတို့ကကြင်ရပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညနေပိုင်းတွေတွေကိုဆက်လက်တင်ပြပေးနေပါတယ်။အခုပထမဦးဆုံးအနေနဲ့နားဆင်ရမှာတော့မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲအပြီးအာဏာလွှဲပေးဖို့ပြက်ကွက်မှုရှိအောင်ဆောင်ရွက်ဖို့အမေရိကန်အစိုးရမှအစီအစဉ်ရှိထားတယ်လို့နိုင်ငံခြားရေးအရာရှိသူကပြောကြားလိုက်ပါတယ်။မနေ့ကကနကီဘိတ်မန်အစအဦးမှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်ပြည်ထောင်စုအာရှနဲ့ပစိဖိတ်ရေးရာဒူလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရဆယ်ဟာ VOA မြန်မာပိုင်းနဲ့မေးမြန်းချက်ကိုအခုလိုဖြေကြားသွားတာဖြစ်ပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုတော့ဦးကျော်စံသားကတက်ရောက်သတင်းယူခဲ့တာကိုနားဆင်ကြည့်ရအောင်ပါရှင်
။ဟုတ်ကဲ့မနေ့ကဝါရှင်တန် DC ကာနဂီစင်တာလို့ခေါ်တဲ့ကာနဂီဘိတ်မန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲဟာအမေရိကန်ဒူလက်ထောက်နိုင်ငံရဲ့ဝန်ကြီးဒန်နီယယ်ရဆယ်မြန်မာနိုင်ငံကိုမကြသေးခင်ငါသောရောက်ပြီးအခြေအနေကိုပြန်လည်တင်ပြတဲ့သတင်းစာရှင်းလင်းပွဲဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့သမိုင်းဝင်ရွေးကောက်ပွဲကြီးအတွက်ပြင်ဆင်နေတဲ့အချိန်မှာမြန်မာနိုင်ငံပေါ်အမေရိကန်ဆွေမူဝါဒကိုလိုက်လျောညီထွေဖြစ်အောင်ဆောင်ရွက်ဖို့သွားရောက်လေ့လာခဲ့တဲ့ခီးစဉ်ဖြစ်တယ်လို့ဆိုပါတယ်။ဒီခီးစဉ်အတွင်းသူ့ရဲ့အတွေ့အကြုံတွေကိုပထမဦးဆုံးဆင်းလင်းတင်ပြပြီးတဲ့နောက်ကျွန်တော်ကအခုလိုမေးခွန်းပေးခဲ့ပါတယ
်။ In 1919, the military was expecting a victory for their allied NUP party. But at the election, NLD won a huge landslide victory and it was
1990ပြည်ရွေးကောက်ပွဲတုန်းကစစ်တပ်ဟာသူတို့ကြောထောက်နောက်ခံပြူထားတဲ့တဆညာပါတီနိုင်မယ်လို့မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့ရွေးကောက်ပွဲကြတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အဆက်တောင်မျိုးကမ်းမျိုးအနိုင်ရရှိသွားတဲ့အခါမှာစစ်တပ်မျှော်လင့်ချက်ပြိုကွက်သွားပါတယ်။အဲ့ဒီမှာစစ်တပ်ဟာရွေးကောက်ပွဲရလဒ်ကိုမလိုက်နာတဲ့အပြင်အနိုင်ရသူတွေကိုနှိပ်ကွပ်ခဲ့ပါတယ်။ဆိုတော့အခုလာမယ့်ရွေးကောက်ပွဲကြီးအပြီးမှာအဲ့လိုမဖြစ်လာအောင်ဘာတွေလုပ်မယ်ဆိုတဲ့အစီအစဉ်မျိုးအမေရိကန်ပြည်ထောင်စုနဲ့ဒါဥရောပသမဂ္ဂရောနိုင်ငံတကာအစိုင်းအဝေးတို့မှာအစီအစဉ်ရှိပါသလားခင်ဗျာ
။ We have a plan. And we're executing that plan.And that plan doesn't start the day after the election. That plan doesn't start when there is a challenge.
ကျွန်တော်တို့အစီအစဉ်ရှိပါတယ်။ဒီအစီအစဉ်တွေဟာရွေးကောက်ပွဲပြီးလို့စိန်ခေါ်မှုတွေရှိလာတဲ့အခါစတင်မယ့်အစီအစဉ်မဟုတ်ပါဘူး။ဒီအစီအစဉ်ဟာနှစ်ပေါင်းများစွာရှိလာခဲ့တဲ့အစီအစဉ်ဖြစ်ပါတယ်။ဒီဇိုင်းမမလိုက်လံဆောင်ရွက်လာခဲ့တာပါ။မဲဆန္ဒရှင်တွေကိုပညာပေးရေးအားလုံးပါဝင်ခွင့်ရှိရေး NGO တွေနိုင်ငံတကာအဖွဲ့အစည်းတွေပါဝင်ရေးဒါတွေဟာမူဝါဒဖြစ်ပါတယ်။တန်တမာရေးအရာလဲသမရဩဘာမားရဲ့ခိုင်မာပြတ်သားတဲ့ပြောကြားချက်ကမ္ဘာကောင်းဆောင်တွေရဲ့တိုက်တွန်းချက်တွေကျွန်တော်တို့ရဲ့ထက်မြက်တဲ့သံအမတ်ကြီးဒက်ရက်မစ်ရှယ်ကိုရိုင်းတက်တက်ကြွကြွထိတွေ့ဆက်ဆံနေမှုတွေနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့တကွတခြားအရာရှိကြီးတွေရဲ့ခီးစဉ်တွေအားလုံးမှာကျွန်တော်တို့ရဲ့မျှော်မှန်းချက်တွေကိုထိတ်တန့်စစ်အရာရှိကြီးတွေစီရောက်အောင်ဆောင်ရွက်ခဲ့ပါတယ်တခါမြန်မာပြည်သူတွေရဲ့အဖွဲ့အစည်းတွေခိုင်ခိုင်မာမာပေါ်ထွန်းလာဖို့အားပေးပါတယ်ဒါတွေဟာကျွန်တော်တို့ရဲ့အစီအစဉ်တွေပ
ါတကယ်လို့အရင်လိုပဲအနာမလွှဲပြီးနဲ့နှိပ်ကွပ်တဲ့ကိစ္စတွေဖြစ်လာပြီးဆိုရင်ရော
When it comes to the morning after, we will make our assessments based on the facts. We're clear-eyed.
ရောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့လည်းအချက်အလက်တွေပေါ်မူတည်ပြီးကျွန်တော်တို့သုံးသပ်မှာဖြစ်ပါတယ်။ရှင်းရှင်းလင်းလင်းနဲ့အခြေအနေမှန်ကိုသုံးသပ်မှာပါ။အစိုးမြင်နဲ့အပြည့်ရှာတဲ့သဘောမျိုးမဟုတ်ပါဘူး။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ရေးသမကဒီမိုကရေစီနှိကြကြရရှိလာတဲ့ရလဒ်ကိုလိုက်နာဖို့ပြက်ကွက်တဲ့ဆိုရင်မြန်မာနိုင်ငံကိုနိုင်ငံတကာအတန်းဝိုင်းကလက်ခံဖို့မဖြစ်နိုင်ဘူးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအလားအလာမရှိနိုင်ဘူးဆိုတာအသိပေးထားပါတယ
်နောက်တစ်ခါဒေါ်အောင်ဆန်းစုကြည်သမရရွေးခံပိုင်ခွင့်ရရှိရေးဆိုတာဟာအမေရိကန်မူဝါဒမှာဦးစားပေးအစီအစဉ်တရားအဖြစ်ရှိနေသေးပဲလားဒါမှမဟုတ်ဒီသတ်မှတ်ချက်ကိုအလျှော့ပေးလိုက်ပလားလို့ဆိုတဲ့မိကုံကိုလည်းMr. Rashal Agulu
Phi. Constitution that
နိုင်ငံသားတယောက်ကိုသူ့သားသမီးတွေဘယ်နိုင်ငံသားဖြစ်နေလို့ဆိုပြီးနိုင်ငံသားတယောက်ရတဲ့နဲ့အခွင့်အရေးအပြည့်အဝမပေးဘူးဆိုတာတကယ်တော့ကျွန်တော်တို့ရဲ့ဖွဲ့စည်းပုံမဟုတ်ပါဘူးသူတို့ရဲ့ဖွဲ့စည်းပုံမှာဒါပေမဲ့ဖွဲ့စည်းပုံရဲ့အဲ့ဒီအစိတ်အပိုင်းကိုပြင်ဆင်ရမယ်ဆိုတဲ့အယူဆဟာခွန်အားရှိတဲ့မှန်ကန်တဲ့ယူဆချက်ပါ အလားတူရေးကြီးတဲ့အချက်တရားလို့ကျွန်တော်တို့ယူဆတာကတော့စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းအရွေးမခံဘဲပါဝင်နေခြင်းဖြစ်ပါတယ်။ဒါကိုလည်းပြင်ဖို့လိုပါတယ်။ဒါဟာစစ်မှန်တဲ့ဒီမိုကရေစီဖြစ်စဉ်နဲ့မကန့်ညီဘူးလို့လူတိုင်းသတ်မှတ်ကြပါတယ်
။ဒူလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရာဆယ်ဟာအမေရိကန်သမ္မတဘရက်အိုဘားမားရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒချမှတ်တဲ့နေရာမှာတက်တက်ကြွကြွပါဝင်ခဲ့တဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါခင်ဗျာ
။ဦးကျော်စံသားကရဲ့တရင်ပေးပို့ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့ရွေးကောက်ပွဲဆိုင်ရာတိုင်းရင်းသားပါတီတွေရဲ့ပြင်ဆင်နေမှုတွေယုံကြည်ချက်တွေအကြောင်းကိုနားဆင်ရမှာပါ။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကချင်ပြည်နယ်အစိုးရဖွဲ့နိုင်ရေးအတွက်ကချင်နိုင်ငံရေးပါတီတွေကကြိုးစားနေတာကိုတွေ့ရပါတယ်။ဒါ့အပြင်နိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီပါတီနဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတွေရဲ့ရှင်ပြိုင်ရမယ်ဆိုရင်လည်းသူတို့အနေနဲ့ယုံကြည်ချက်ရှိကြောင်းပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကျွန်မကဆက်ပြီးပြောပြမှာပါရှင်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကချင်ပြည်နယ်လူချူးနဲ့ကချင်ပြည်နယ်ကိုကိုစားပြုရှင်ပြိုင်မဲ့ပါတီကြီးသုံးခုဖြစ်တဲ့ကချင်မျိုးသားဒီမိုကရေစီကွန်ဂရက်ကချင်ပြည်နယ်ဒီမိုကရေစီပါတီနဲ့ကချင်ဒီမိုကရက်တစ်ပါတီတွေဟာကချင်ပြည်နယ်အတွင်းမှာအမတ်နေရာရဖို့ကြိုးပမ်းနေရဖြစ်ပါတယ်။မကြာခင်မှာကျင်းပတော့မဲ့ရွေးကောက်ပွဲအတွက်မဲဆန္ဒနဲ့50ကျော်လောက်မှရှင်ပြိုင်ဖို့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုဆောင်ရွက်နေပြီလို့ကချင်ဒီမိုကရက်တစ်ပါတီကDP ဥက္ကဋ္ဌဒေါက်တာဒူးချာပြောပါတယ
်ကျွန်တော်ကအသွင်ပြင်းပြီးကိုယ်စလုံးတွေအနေနဲ့တော့ကိုယ်စလုံးတွေအနေနဲ့ကြည့်တဲ့မိမိဒီမဲဆန္ဒတွေမှာသူစတဲ့လှုပ်ရှားနေပါပြီနော်အဲကျွန်တော်ကဒီပါတီနဲ့လှုပ်ရှားပေးတာတွေရှိပါတယ်ဗျအဲ့တော့အခုအချိန်ကဘာလို့ဒီယူကပွဲအဲ့ဒါအားလုံးပဲလှုပ်ရှားနေကြတယ်ဗျ
နိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီပါတီနဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတွေနဲ့ရှင်ပြိုင်ရမယ်ဆိုရင်လည်းသူ့အနေနဲ့ယုံကြည်ချက်ရှိကြောင်းအခုလိုပြောပါဗျ။အဲ
့တော့ဒီလိုကပါတီစုံလေဟုတ်ကဲ့ဆိုဒီမိုကရေစီနဲ့အရာလည်းဒါသူ့နဲ့ရပါစို့ကကြတော့ပြန်ပဲတင်ရှင်ပြန်ပဲတော့ရှိကြပါပဲ။အဲ့မှာသူတို့ကတော့ဒီပါတီကြီးနှစ်ဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးပါတီနဲ့ NLD ပါတီကတော့ကျွန်တော်ပါတီအသက်ဒါအဓိကရှင်ပြန်ပဲတွေပါဘာပဲဖြစ်ဖြစ်ကျွန်တော်ကဒီဟိုကိုယ့်ရဲ့အလုပ်ကိုလုပ်မယ်လေဒီလိုရှင်ကိုယ့်ပြည်သူဒီကောကတနင်္ဂနွေကိုယ့်ရဲ့ပါတီကိုထောက်ခံမှုပေးအောင်ကျွန်တော်ပြည်ယုံလှူရှာသွားမယ်ဆက်ကကြတော့တိပိစွရင်စီတော့မရှိပါဘူးအဲကြောင့်မလို့ဒါကျွန်တော်ဒီပါတီကြီးတွေရှင်ပြန်ရမယ်ဆိုတော့ညာလေးပေါ့ဒီဒေတာပါဒေတာပြည်သူဒီဒေတာခံပြည်သူတွေရဲ့ထောက်ခံအားပေးမှုအရာဆိုလို့ရှိရင်ကျွန်တော်စိတ်အားမငယ်ရပါဘူးအလားလာအများကြီးကောင်းတယ်လို့ပဲပြောလို့ရပါတယ်ဒါကြောင့်မလို့ဒါကျွန်တော်ကိုယ့်ကိုယုံကြည်စစ်ချမှုလည်းရှိပါတယ်ခင
်ဗျာ။ကချင်မျိုးသားပါတီလည်းဖြစ်ဒေတာခံပါတီလည်းဖြစ်တာကြောင့်သူတို့အနေနဲ့အနိုင်ရရှိဖို့တေချာတယ်လို့ကချင်ဒီမိုကရက်တစ်ပါတီ KDP ဥက္ကဋ္ဌဦး
ကချင်ပြည်မှာရှိတာကျွန်တော်ကချင်မျိုးသားပါတီခုအနေနဲ့ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ဂျန်တဲ့လူတွေကိုနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တနက်လူတွေကပြည်မပါတီဖြစ်ပါတယ်တတိကတော့ပြည်မပါတီဖြစ်တာကြောင့်မို့ကျွန်တော်အနေနဲ့ဒီ local party လက်ဖြစ်တဲ့မျိုးသားပါတီလက်ဖြစ်တယ်ဆိုတော့ကျွန်တော်ဒီအရော့ရင်ဆိုင်ဖို့အတင်းနဲ့ဖြစ်တဲ့နိုင်လဲနိုင်ပါပါ
အရင်တော့ကချင်ပြည်နယ်အစိုးရဖြစ်ခဲ့တဲ့တမိုင်းကြောင်ရှိတာနဲ့အမျ NLG ကိုလည်းမဟာမိတ်အနေနဲ့သတ်မှတ်တာမို့လူထုထောက်ခံမှုတွေရရှိမယ်လို့ယုံကြည်ကြောင်းကချင်အမျိုးသားရေးဒီမိုကရေစီကွန်ဂရက် KNCD ပါတီရဲ့ဗဟိုအတွင်းရေးမှူးဦးနော်ကြာကအခုလိုပြောပါတယ
်အဓိကဖြစ်တဲ့ကတော့ကျွန်တော်တို့ကြံ့ခိုင်ရေးလို့ကျွန်တော်တို့မှတ်ယူလို့ရတယ် NLD ကတော့ကျွန်တော်တို့1989ခုနှစ်မှာဒေါံဆတ်စုကြည်နဲ့ဦးတင်ဦးမြေချနာပထမဆုံးဖြီးစင်မှာကျွန်တော်တို့မဟာမိတ်ထူထားခဲ့တဲ့အတွက်ကြောင့်မဟာမိတ်ပါတီရေလို့တော့သတ်မှတ်လို့ရတယ်မိတ်ဖက်ပါတီရေလို့ပေါ့ဆိုတော့ကျွန်တော်တို့ရဲ့အဓိကပါပြန်ဖက်ပါတီရေတော့ကြံ့ခိုင်ရေးပေါ့ဆိုတော့ကြံ့ခိုင်ရေးပါတီကိုကြတော့ကျွန်တော်တို့အနေနဲ့ဟိုပေါ့ကျွန်တော်တို့မှလည်း confident အပြည့်ပေါ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကပြန်မူဝါဒကိုကျွန်တော်တို့ကဒုထုထဲမှာချပြတဲ့တိချက်နှစ်ချက်ကကျွန်တော်တို့ရဲ့သမိုင်းကြောင်း1949ခုခေတ်ကနေကျွန်တော်တို့ဒီနေ့တိုင်နှစ်ပေါင်း60ကျော်ကြာကျွန်တော်မရိုင်းမလဲမဖြူမကွဲပဲကျွန်တော်တို့ထင်းတင်းပြီးတော့စောင့်ချောက်လာတဲ့သမိုင်းကောင်းရှိတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ဟိုထောက်ခံတဲ့သူပေါ့အဲ့ဒါတော့ရှိပါတယ်နောက်တစ်ချက်က1953မှာရောကျွန်တော်တို့ကချင်ပြည်နယ်အစိုးရဖြစ်ခဲ့တယ်1958မှာလည်းကျွန်တော်တို့နိုင်ပြီးတော့အစိုးရဖြစ်ခဲ့တဲ့အတွက်ကြောင့်အဲ့ဒီတမိုင်းကျောင်းလေးနဲ့ချပြတဲ့အခါတော်တော်လူထုကကျွန်တော်တို့ကိုထောက်ခံမှုတွေပေးတယ်ခင်ဗျလူထုတွေကဘာဖြစ်ပြည်နယ်ဟိုခြေဆိုင်တဲ့ ပါတီကိုပို့ပြီးတော့အလေးပေးရမယ်ပို့ပြီးတော့ကျွန်တော်တို့ကိုဟိုထောက်ခံမှုပြုပေးရမယ်ဆိုတာကိုနားနဲ့သုံးသပ်လာတယ်ခင်ဗျာ
ကချင်ပါတီကြီးတွေရဲ့အဓိကရည်ရွယ်ချက်ကတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်ဖို့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့နဲ့နောက်ပြီးတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ကချင်ပြည်နယ်မှာအဓိကပြဿနာတစ်ခုဖြစ်နေတဲ့မူရစ်ဆေးဝါးသုံးဆွဲမှုအန္တရာယ်ကိုတိုက်ဖြတ်ဖို့အတွက်အဓိကရည်ရွယ်တာဖြစ်ပါရဲ့ရှင
်ခရော့ရှ်မြတ်ခင်ရွေးကောက်ပွဲမဲဆွယ်စည်းရုံးလှုပ်ရှားမှုတွေကိုစက်တင်ဘာလ10ရက်နေ့ကစတင်ပြုလုပ်ခွင့်ပေးလိုက်တာမလို့နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေစတင်မြင်တွေ့နေရပြီဖြစ်ပါတယ်။မဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့ဒီပါတီတွေရဲ့အတွက်ချထားတဲ့ဒီစီမင်းစည်းကမ်းတွေနဲ့မဲဆွယ်စည်းရုံးလှုပ်ဆောင်မှုတွေဟာမျှတလွတ်လပ်မှုရှိရလားဆိုတာကိုလာမယ့်စနေညပိုင်းတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့လည်းတော့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလို့ရာမင်းများလို့ရာတွေကို view မြန်မာပိုင်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းများကြားမဲ့တော့ရှင်တွေကိုကြိုဆိုပါရခင်ဗျာ
ဒီကနေ့ညဘက်9:20နာရီတိထုတ်လွှင့်မဲ့ Dial Line အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်ရပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်တော့ဖုန်းနံပါတ် 0932312554 ကိုအချိန်မီဆက်သွယ်ကြပါရှင်။ View American တန်ရဲ့ Dial Line အစီအစဉ်တွေကိုတော့အင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့သောရရှင်တွေနားဆင်ရမယ့်နောက်တဲ့ရင်တဲ့ပုဒ်ကတော့မိုးရွာသည်ရုပ်ရှင်ပွဲတော့အကြောင်းကိုသိရမှာပါရှင်။ရန်ကုန်မြို့မှာမကြာမီကျင်းပါတော့မဲ့မိုးရွာသည်ဝတန်ရုပ်ရှင်ပွဲတော်မှာပရိသတ်ကိုဆွဲဆောင်မဲ့လွမ်းမိုးမှုတွေကိုပေးဆွမ်းနိုင်တဲ့ documentary ခေါ်ရုပ်ရှင်မှတ်တမ်းတွေနဲ့ independent film ခေါ်တူဦးချင်းစိတ်တိုင်းကြထုတ်လုပ်တဲ့စမ်းသစ်တဲ့ဇာတ်လမ်းတွေကိုရုပ်ရှင်တွေကိုတင်ပြတင်ဆက်သွားမှာဖြစ်ပါတယ်လို့ပွဲအစီအစဉ်သူတွေကပြောပါတယ်ဒီမိုးရွာသည်ဝတန်ရုပ်ရှင်ပွဲတော်နဲ့ပတ်သက်ပြီးစုံစမ်းမေးမြန်းထားတဲ့ VOA သတင်းထောက်မဝင်းစန်ဒီဦးကပြောပြမှာပါရှင
်ဟုတ်ကဲ့ပါမိုးရသည်ဝတန်ရုပ်ရှင်ပွဲတော်ကိုရန်ကုန်မြို့ဝစီယာရုပ်ရှင်အုံမှာစက်တင်ဘာလ9ရက်နေ့ကျရင်စတင်ကျင်းပတော့မှာဖြစ်ပါတယ်။ဒီဝတန်ရုပ်ရှင်ပွဲတော်ဟာ၅ချိန်မြောက်ကျင်းပတာဖြစ်ပြီးဒီပွဲမှာပါဝင်ပြသတဲ့ရုပ်ရှင်တွေအတွက်ရွေးချယ်ခြင်းခံရတဲ့ရုပ်ရှင်ဒါရိုက်တာစီးရင်ကိုလည်းထုတ်ပြန်ပြီးဖြစ်ပါတယ်။ဝတန်ရုပ်ရှင်အစည်းအရုံးကိုတည်ထောင်သူကိုသိတ္တိကဒီဝတန်ရုပ်ရှင်ပွဲတော်ကျင်းပတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
အဲကျွန်တော်တို့ပုံမှန်ကတော့သူရဲ့တင်းတင်းနဲ့ပေါ့နော်ကျွန်တော်တို့ကဒီတိုင်ပွဲဝင်ကားတွေကိုကျွန်တော်တို့ကဟိုပို့ပြီးတော့ကောင်းလာနေရကျွန်တော်အဲ့ဒါကျွန်တော်တင်းတင်းနဲ့နိုင်ငံတကာပေါ့နော်တခြားသောဟို short film တွေ documentary တွေကိုလည်းကျွန်တော်ပြည်တွင်းမှာပေါ့ inspiration ရအောင်လို့ကျွန်တော်တို့ကဖိတ်ဖိတ်ပြီးတော့ပြရတယ်ပေါ့ဒီနှစ်မှာဆိုရင်ဒီနိုင်ငံတကာမှာဘာဖြစ်နေလဲဆိုတဲ့ဟာကိုလည်းကျွန်တော်တို့တရားနေပြီးတော့ဟိုမြင်ရတွေ့ရအောင်လို့ကျွန်တော်တို့ပို့ပြီးတော့စူးစမ်းထားတာရှိပါတယ်ခင်ဗျာ
ရုပ်ရှင်တင်ပြမှုအနုပညာပိုင်းနဲ့ပတ်သက်ပြီးဘလို့အတွေးခေါ်မျိုးတွေပြည်သက်ကိုပေးစွမ်းတဲ့ဆိုတဲ့အပိုင်းကိုလည်းကိုသိတ္တိကရှင်းပြထားပါဗျ။
အဓိကတော့ကျွန်တော်တို့ဒီပြညာအနုပညာမြောက်တဲ့ရုပ်ရှင်ပေါ့နော်အတူတူတဲ့ရုပ်ရှင်တွေဒီ independent ရုပ်ရှင်တွေရဲ့ဆိုတဲ့သဘောကတော့အဓိကရုပ်ရှင်ကြည့်ခြင်းအားဖြင့်ကျွန်တော်တို့ကပေါ့နော်ကျွန်တော်တို့ရဲ့အတွေးခေါ်အမြင်တွေကိုကျွန်တော်တို့ကတကားဖွင့်ပေးရပေါ့နော်ပို့လို့ဖွင့်ပြီးတဲ့အကြောင်းတွေကိုပြန်ကြည့်ပြီးကိုယ့်ကိုပြန်ပြီးတော့ကျွန်တော် realize လုပ်လို့ရတယ်ကျွန်တော်ရှေ့လျှောက်ဘလို့ပိုကောင်းတဲ့လူဖွဲ့အစည်းအဝေးကိုသွားမလဲဆိုတော့ကိုယ့်ကိုပြန်ပြီးစဉ်းစားဖို့ရတယ်အဓိကတော့စဉ်းစားဖို့ပေါ့နော်အခုတာမန်မြန်မာရုပ်ရှင်ကားတွေကြည့်တဲ့ခါကျကျွန်တော်တို့စဉ်းစားဖို့အခွင့်အရေးမရှိဘူးကျွန်တော်တို့ကချော်ပြေးရေးတစ်ခုအနေနဲ့ပေါ့နော်ကျွန်တော်တို့ရဲ့အစဉ်းစားမှုတွေခေါ်အပိုင်းတွေကိုဖွင့်ပေးဖို့ကျွန်တော်လမ်းကြောင်းနည်းတယ်လို့ကျွန်တော်ခံစားအဲ့ဒါကြောင့်ကျွန်တော်တို့ဒီဝန်ဆိုင်ရုပ်ရှင်ပွဲတော်ကနေပြီးတော့ပို့ပြီးတော့ကျွန်တော်တို့အတွက်စဉ်းစားဖို့ကျွန်တော်တို့ကိုကျွန်တော် realize ထုတ်ဖို့ပေါ့နော်ဒီရုပ်ရှင်တွေကနေပြီးတော့အနုပညာတစ်ခုအနေနဲ့ရုပ်ရှင်တွေကနေပြီးကျွန်တော်တို့အခွင့်အလမ်းပေးမယ်လို့ကျွန်တော်မျှော်လင့်ထားပါတယ်ဟုတ်
2012ခုနှစ်မှာကျင်းပခဲ့တဲ့ဝတ္တန်ရုပ်ရှင်ပွဲတော်မှာအကောင်းဆုံးဇာတ်လမ်းတို့ Best Short Film Award ကိုဆုခုခဲ့တဲ့ကိုထူးပိုင်စောဦးကလည်းဒီဝတ္တန်ပွဲတော်ကြောင့်အမှုပညာဖန်တီးမှုအမြင်သစ်တွေရရှိခဲ့တဲ့အကြောင်းနဲ့ဒီဝတ္တန်ပွဲတော်ကနေပေးခဲ့တဲ့သူ့ရဲ့အမှုပညာအတွေ့အကြုံသစ်တွေနဲ့ပတ်သက်ပြီးခုလိုပြောပြပါရယ်
ဒီဟိုဝတ္တန်က2017မှာစတာပထမအကြိမ်ပေါ့နော်ကျွန်တော်အဲ့မှာ short film တွေ documentary ဆိုတော့ဘာမှမသိကြမှာဒီ2017ဟိုပထမအကြိမ်ဝတ္တန်ရုပ်ရှင်ပွဲတော်သွားကြည့်ပြီးတော့အဲ့လိုပုံစံတွေလည်းရှိရိုက်လို့ရပါလားဆိုတော့အတွေ့တစ်ခုရပါတယ်အဲ့ဒီမှာကျွန်တော်စပြီးဒီ2012မှာဒီ short film တွေစရိုက်တဲ့အခါမှာဒီအဲ့လို idea လေးတွေကအော် ကျွန်တော်အစအရင်တော့အရှိကားရှိတွေပဲပေါ့နော်ရုပ်ရှင်ယုံနေမှာတင်တဲ့ကားရှိတွေစီးရီးတွေပဲကြည့်ဘူးလေဒီလိုတူတူလေးနဲ့လည်းဒီအစ်စ်တွေအနေနဲ့ဖန်တီးလို့ရပါလားဆိုတော့ဒီဝတန်ပွဲတော်ကစပြီးတည်သွားတဲ့အတွက်ကျွန်တော်အဲ့မှာဒုတိယအချိန်မှာဝတန်ရုပ်ရှင်ပွဲတော်မှာကိုဇလန်တိုလေးနဲ့ထပ်ပြီးပြိုင်တယ်အဲ့ပြိုင်တဲ့ပွဲမှာကျွန်တော်ကဒီ Best Short Film Award ကိုရသွားတယ်ပေါ့နော်2012တုန်းကအဲ့လိုရသွားတဲ့အတွက်ဒီဆုရသွားတယ်ဆိုတော့ကျူရာနဲ့အမြတ်တခြားဟိုမီဒီယာတွေရောတခြားဒီဘက်ကပရိုဂျူဆာတွေရောသတိထားမိပြီးတော့ကျွန်တော်အဲ့မှာ music video တွေဟိုလက်ခံပြီးကြိုက်ကူးခွင့်ရတယ်ပေါ့နော်အဲ့အတွက်ဒီဝတန်ရရှင်ပွဲတော့ကြောင်းမလို့ပဲကျွန်တော်ဒီအနုပညာလောကမှာဖြတ်ပြီးရှောင်နေတယ်လို့ပြောလို့ရပါတယ
်နောက်ထပ်ပြိုင်ပွဲဝင်တဦးဖြစ်တဲ့ American နိုင်ငံ University of Southern California မှာကျောင်းတက်နေတဲ့ကိုညီလင်းထက်ကလည်းဝတန်ပွဲတော်လိုရွေးရှင်ပွဲတော်တွေပေါ်ပေါက်လာတဲ့အတွက်ကြောင့်သူတို့အနုပညာဖန်တီးသူတွေအတွက်အခွင့်အလမ်းကောင်းတစ်ရပ်ဖြစ်တယ်လို့ပြောပါတယ
်ရွေးရှင်ပွဲတော်တွေမရှိခင်တော့အင်ဒီရိုက်မဲ့သူတွေအတွက်အဲ့လိုမျိုးဟိုအပြင်ကနေရိုက်မဲ့သူတွေအတွက်ကြာဟိုပြရတာနေရာလဲရှားရဆိုတော့ဟိုအလောက်ဟို motivation နဲ့ဖြစ်ချင်မှဖြစ်တယ်ပေါ့နော်အမှကျွန်တော်ကိုယ်အနေအောင်ဒီလိုကျဲပြတဲ့ဆိုတာဒီဟိုတင်ရရုပ်ရှင်ပေါ်တော့တခုရှိနေလို့လည်းနည်းနည်းဟိုတွန်းအားတခုပြတော့ပေါ့။ဘာလို့ဆိုတော့ဥမာအလုပ်လုပ်ပုံစံကဟိုများသောမျိုးဥမာ deadline လေးတခုလေးနဲ့ရှိနေတော့လည်းနည်းပို့ motivation ဖြစ်ပါတယ်။အဲ့တော့ပြခြင်းပြလို့ရတဲ့ဟို platform တခုအနေနဲ့ဝတ်တန်းကျွန်တော်တို့တော့တွန်းလို့ရတယ်လို့ထင်ပါတယ်။
မြန်မာနိုင်ငံမှာပထမအဆုံးရုပ်ရှင်ပွဲတော်အနေနဲ့ကျင်းပတဲ့ဝတန်ရုပ်ရှင်ပွဲတော်ဟာဆိုရင်လွတ်လပ်တဲ့စံသစ်မှုတွေနဲ့အတူဖန်တီးမှုမျိုးမျိုးတို့ကိုကြည့်ရှုခံစားရမှာဖြစ်ပြီးဒီနှစ်5ချိန်မြောက်ကျင်းပမယ့်ပွဲမှာဆိုရင်လည်းရတမျိုးစုံကိုတင်ဆက်ပြသသွားမှာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါရရှင်
မဝင်းစန်ဒီဦးပြောပြသွားတာပါဒီကနေ့ညဘက်9နာရီမှာဆက်ပြီးထုတ်လွှင့်မဲ့ VOA ညနေပိုင်းအစီအစဉ်မှာတော့ဘလော့ဂါတွေပြောသမျှနဲ့ Direct Line အစီအစဉ်ကိုနားဆင်ရမှာပါရှင်ခုကနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းကျဉ်ချုပ်ကိုကိုအောင်ကကြင်ညာပေးပါအောင်ရှင
်လူ109ယောက်ထက်မနည်းသေဆုံးပြီး230ကျော်တန်ရာရခဲ့တဲ့ Saudi Arabia နိုင်ငံမက်ကာကအကြီးဆုံးဗလီကြီးတစ်ခုအပေါ်ကိုဝင်ကြီးဆက် Green ကြီးဘာကြောင့်ပြိုလဲကျခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ Saudi Arabia ကစတင်စုံစမ်းစစ်ဆင်နေပြီဖြစ်ပါတယ်တောက်ကြနေဝိပုစုတောင်းပွဲအတွက်စီယွန်ကြစင်မှာဒီဝင်းချီဆက်လက်တံဟာဗလီအမိုးကိုဖောက်ပြီးတော့လဲကြခဲ့တာပါအစ္စလမ်တွေအထွတ်မြတ်ထားရဒီနေရာမှာနှစ်စင်ချင်းပါတဲ့ hatch ဖယားဘူးရာဒီမကြောက်မီရပိုင်းအလုံးမှာပဲအခုလိုဖြစ်ပွားခဲ့တာပါဥရောပတမကနိုင်ငံတွေရဲ့ကိုဒုက္ခသည်တွေအစုလိုက်ပြုံလိုက်ဝင်ရောက်နေတဲ့ကိစ္စဟန်တာရေးစီးရီးယားအင်းနီးချင်းနိုင်ငံတွေရဲ့ဆောင်ရွက်ချက်ကိုဥရောပအနေနဲ့ကြီးမားတဲ့အကူအညီပေးရေးအစီအမံတရဆောင်ရွက်ဖို့ဟန်ဂေရီဝင်ကြီးချုပ်ဗစ်တာအော်ဘန်ကတိုက်တွန်းလိုက်ပါတယ်ဟန်ဂေရီနိုင်ငံကနေတဆင့် EU ရဲ့ကိုဒုက္ခသည်တွေနောက်ထပ်ဝင်ရောက်ခွင့်မပေးနိုင်ဘူးဆိုတာကိုအခြေခံပြီးဂျာမနီနိုင်ငံဘေးလ်ဒရင်ဇာကိုဝန်ကြီးချုပ်အော်ဘန်ကတောက်ကြနေကပြောဆိုခဲ့တာဖြစ်ပါတယ်။စီးရီးယားအစိုးရကိုရုရှားကစီးရီးအကူအညီတွေတိုးပေးလိုက်တာဟာအမေရိကန်ပါဝင်သူဦးဆောင်နေတဲ့မဟာမိတ်တွေရဲ့ဒီစီးရီးယားနိုင်ငံတွင်ပဋိပက္ခတွေကိုနိုင်ငံရေးအရာဖြေရှာဖို့ကြိုးစားနေတဲ့အစီအစဉ်တွေကိုဟန်တာပစ်လိုက်နိုင်တယ်လို့အမေရိကန်သမ္မတဘရိတ်အိုဘားမားကပြောဆိုလိုက်ပါတယ်။စီးရီးယားသမ္မတဘရှားအဲအာဆက်အစိုးရကိုစီးရီးအကူအညီတွေတိုးမြင့်ပေးသွားမယ်။ရုရှားရဲ့မဟာဗျူဟာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့တုံ့ပြန်ဆောင်ရွက်သွားလိမ့်မယ်လို့ဒီတောက်ကြနေမှာပဲသမ္မတဦးဘမကပြောဆိုခဲ့ပါရခင်ဗျာ။အိန္ဒိယလည်းပိုင်းမှာရှိတဲ့လူစီဂါယာစားတောက်ဆိုင်တစ်ဆိုင်တွင်မိဘကြောင့်သောကက်ဆိုးပေါက်ကွဲတာကြောင့်လူ82ဦးထက်မနည်းသေဆုံးပြီးအများပြားဒဏ်ရာရခဲ့ပါရ။ဒီကနေ့ပေါက်ကွဲမှုကြောင့်သေဆုံးသူအရေအတွက်နောက်ထပ်တိုးလာနိုင်တယ်လို့အာနာဘိုင်းကပြောဆိုထားပါရ။မဒီယာပရဒက်စ်ပြည်နယ်ကစားတောက်ဆိုင်မှာမနက်စာလာရောက်စားသုံးသူတွေနဲ့ပြင်းထန်ချိန်မှာအခုလိုအင်အားပြင်းထန်တဲ့ပေါက်ကွဲမှုကြီးဖြစ်ပေါ်ခဲ့တာပါ။စင်ကာပူနိုင်ငံရဲ့အာဏာရပါတီလူလူလှုပ်ရှားမှုပါတီ PAP ကအခုရွေးကောက်ပွဲမှာအများစုနဲ့အနိုင်ရသွားပါတယ်။တောက်ကြနေမှာလှုပ်တဲ့ရွေးကောက်ပွဲမှာ PAP ပါတီအနေနဲ့အတော်လေးခက်ခဲရှင်ပြန်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတော့ Glenn von Carlio ဖြစ်ပါတယ်။ကျမနောင်လဖိုင်ပါ။ည9နာရီမှာတခါထုတ်လွှင့်မဲ့အစီအစဉ်မှာပြန်ဆောင်ရပါအောင်ပါရှင်။တော်ရရှင်များနဲ့တကွာမြမပီသူပီသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOO နားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.